2016 American သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးရလက်တွေအပြောင်းလဲဖြစ်အောင်လုပ်ခဲ့တယ်လို့ညင်းညွန်းပြောကြားမှုမှန်သမျှဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လိမ္မာမှုဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောကြားခဲ့ပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှအင်္ဂါနေ့ကလုပ်ခဲ့တဲ့ကြားနာပွဲမှာ Mr. Sessions ကိုလွှတ်တော်အမတ်တွေက2နာရီကျော်ကြာအောင်လို့မေးခွန်းထုတ်ခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ် November လရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကစစ်ဆေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအမေရိကန်ဆိုင်ရာရုရှားသံအမတ်ဆာဂေး ကက်ဆလက်နဲ့နှစ်ကြိမ်တွေ့ဆုံမှုတွေမှာလည်းမယိုးမသားမမတ်မကန်ဘာမှမလုပ်ခဲ့ဘူးလို့ Mr. Sessions ကညှင်းဆန်သွားပါတယ်။တွေ့ဆုံမှုနှစ်ခုလုံးကို Trump ရဲ့ရွေးကောက်ပွဲတာဝန်ခံအနေနဲ့မဟုတ်ဘဲအထက်လွှတ်တော်အမတ်အနေနဲ့တွေ့ဆုံခဲ့တာလို့ဆိုပါတယ်။သူကိုရှင်းနေကြုတ်ခန့်အပ်တဲ့မတဲ့ကြားနာပွဲတုန်းကတော့အဲ့ဒီတွေးဆမှုတွေအကြောင်းလွှတ်တော်ကိုသူပြောပြခဲ့ခြင်းမရှိပါဘူး။ဝါရှင်တန်မြို့တော်ကဟိုတယ်တစ်ခုမှာနိုင်ငံသားမူဝါဒရေးရာမိန့်ခွန်းကို Trump ပြောတဲ့ပွဲမှာတော့သူရောရုရှားတပ်အမတ်ပါတက်ရောက်ခဲ့ကြပြီမဲ့အဲ့ဒီတုန်းကရုရှားတပ်အမတ်နဲ့တတိယအကြိမ်တွေးဆခဲ့သလားဆိုတာကိုတော့သူကမမှတ်မိဘူးလို့လည်းလွှတ်တော်ကြားနာပွဲမှာပြောကြားသွားခဲ့ပါတယ်။